ဗီဒိနိုင်ငံမှာစတင်တွေ့ရှိခဲ့ပြီးအာရှနိုင်ငံတချို့မှာပြန့်နှံ့လာတဲ့အသွင်ပြောင်းကိုရိုနာဗိုင်းရပ်စ်ကြောင့်စိုးရိမ်မှုကြီးတိုးလာနေချိန်မှာပဲမြန်မာနိုင်ငံကလည်းကြိုတင်ပြင်ဆင်နိုင်အောင်ကြိုးပမ်းနေရတဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။အင်းဂျင်ထိုင်းနိုင်ငံအပါအဝင်ဒေသတွင်းနိုင်ငံတချို့ကပါကူးစက်ပြန့်နှံ့နေရဲ့မျိုးဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ကြောင့်စိုးရိမ်မှုတွေနဲ့အတူသတိပေးချက်တွေလည်းထုတ်ပြန်နေကြပါတယ်။ကူးစက်များကိုရိုနာဗိုင်းရပ်စ်မျိုးကွဲတဲ့ SARS-CoV-2 ဟာကူးစက်နိုင်စွမ်း80ရာခိုင်နှုန်းရှိရာကြောင့်မူလဗိုင်းရပ်စ်တဲ့အန္တရာယ်ပိုရှိရဆိုပြီးကျန်းမာရေးပညာရှင်တွေကသတိပေးထားတာကြောင့်ပြီးချိန်နဲ့မြောက်ပိုင်းအိုင်ယာလန်နိုင်ငံသားတွေဒါမှမဟုတ်ဒီနိုင်ငံတွေကို14ရက်အတွင်းခရီးသွားဘူးတဲ့သူတွေကိုနိုင်ငံအတွင်းဝင်ခွင့်ယာယီဆိုင်းငံ့ထားကြောင်းလဲမြန်မာအစိုးရကဇန်နဝါရီ2ရက်မှာသတင်းထုတ်ပြန်ထားပါတယ်။ရောဂါကူးစက်မှုအန္တရာယ်ကိုကြိုတင်ကာကွယ်ရေးအနေနဲ့ပြင်ပကဝင်လာမဲ့သူတွေကိုတိကျစောင့်ကြည့်ရဲ့ကာလကိုလည်းတစ်ပတ်ကနေနှစ်ပတ်အထိတိုးမြှင့်လိုက်ပြီးအစိုးရကလည်းအသွင်ပြောင်းဗိုင်းရပ်စ်ရှိမရှိစစ်ဆေးမှုတွေလုပ်နေကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။
ကျမတို့စိတ်ဒုဒေသနာဦးစီးဌာနကလည်းဒီအသွင်ပြောင်းဖို့ရှိမရှိအသွင်ပြောင်းဖို့နဲ့ပတ်သက်ပြီးတော့စဉ်ဆက်မပြတ်လေးလာပေါ့နော်ဒီဟာသူ့ဒေသနာပြုလည်းရှိပါတယ်အဲ့ဒါသက်ဆိုင်ရာတိုင်းနဲ့ပြည်နယ်ကစံပယ်တွေကိုရယူပြီးတော့ဒါမျိုးတွေစစ်ဆေးတာလည်းရှိပါတယ်အခုဆိုရင်ကျမတို့နော်ယောဂဖြစ်ပွားမှုကိုဘလောက်ထိအောင်ထိန်းချုပ်ရလဲဘလောက်တောင်ကြောင်စောင့်ရတယ်လဲပိုးတွေးမှု900ခန့်တော့အောက်ထိရောဖို့ဆိုတာ
ကိုဗစ်ယောဂါကာဝယ်ဆေးတွေကိုနိုင်ငံတချို့မှာစတင်ထိုးနှံပေးနေချိန်မှာပဲအသွင်ပြောင်းဗိုင်းရပ်စ်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်ဗီဒိန်အောက်စ်ဖို့တက်ကတူနဲ့ AstraZeneca ကုမ္ပဏီကထုတ်လုပ်တဲ့ကာဝယ်ဆေးဟာထိရောက်မှု80ရာခိုင်နှုန်း၊တရုတ်နိုင်ငံထုတ် Sinopharm ဟာ89ရာခိုင်နှုန်း၊ Moderna ကုမ္ပဏီရဲ့ဆေးက94ရာခိုင်နှုန်း၊ Pfizer BioNTech ကုမ္ပဏီကထုတ်တဲ့ဆေးကတော့95ရာခိုင်နှုန်းထိရောက်မှုရှိရလို့လဲသက်ဆိုင်ရာကုမ္ပဏီတွေကအသီးသီးကြေညာထားပါတယ်။ဒါပေမဲ့လည်းကာဝယ်ဆေးတွေဟာအသွင်ပြောင်းဗိုင်းရပ်စ်ပိုးတွေကိုကာဝယ်နိုင်ပါမလားဆိုရဲစိုးရိမ်တဲ့သဘောထားတွေလည်းထွက်ပေါ်နေရပါ။မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကတော့ကာဝယ်ဆေးတွေကယောဂဗိုလ်သစ်ကိုထိထိရောက်ရောက်ကာဝယ်နိုင်တယ်လို့ပြောပါတယ်
။ကာဝယ်ဆေးရဲ့အာနိသင်ကိုဒီအသွင်ပြောင်းဖို့တွေကရောကျစေခြင်းမရှိဘူးလို့ဒါမျိုးတွေပြောထားတာရှိပါတယ်။ကျောသုတေသနပညာရှင်တွေကတော့ပြောထားတာတကယ်လို့ကာဝယ်ဆေးရဲ့ကာဝယ်နိုင်တဲ့အာနိသင်ဒီ94 95ရှိတယ်ဆိုလို့ရှိရင်ဒီအသွင်ပြောင်းဖို့ဆိုလို့ရှိရင်တော့75နဲ့88ထိလည်းရောကျသွားနိုင်တယ်ပေါ့နော်ဒီလိုသုံးသပ်ထားတာတော့ရှိပါတယ်။သို့တော့လက်ရှိဝင်ရောက်မဲ့ကာဝယ်ဆေးတွေဒီအသွင်ပြောင်းဆိုအသွင်ပြောင်းဖို့ကိုတော့ဟိုကာဝယ်နိုင်မှုရှိပါတယ်
။ပြည်တွင်းမှာတော့စစ်ဆေးမှုတွေအရအခုထိမျိုးဗီဇသစ်ကိုရိုနာဗိုင်းရပ်စ်ကိုမတွေ့ရသေးဘူးလို့ကာဝယ်ဆေးထုတ်လုပ်ငန်းဆိုင်ရာအကြံပေးအဖွဲ့ဥက္ကဋ္ဌပါမကဒေါက်တာစိုးလွင်ငိမ့်က VOA ကိုပြောပါတယ်
။ဒီ variant new variant ဖြစ်လာတဲ့အတွက်ကြောင့်ကူးစက်မှုမြန်လာတယ်လို့တခြားပြောင်းလဲမှုတွေကိုသူတို့ကိုမတွေ့ရသေးဘူး။အဲ့ဒါကဒါနဲ့ပတ်သက်ပြီးတော့လည်းသူတို့ဆက်ပြီးတော့ဟိုလေးလာနေတယ်ဒီမြန်မာနိုင်ငံဒီနယ်လပယ်ဥနာလို့ကိုယ်နိုင်ပြီးတဲ့ဒီ new variant တွေဝင်အောင်မရှိအောင်ဟိုစာပလန်တန်ပေါ်တိတ်မဲ့လို့နေပြီးဒါ medical research ကလည်းပဲဒါနဲ့ပတ်သက်ပြီးတော့ဒီအခုတည်းဒီစစ်သေးနေတာအဲ့တော့ new variant ရှိသေးတယ်ဆိုတော့ကိုကြေညာထားတာပါ
အသွင်ပြောင်း virus ရှိသည်ဖြစ်စေမရှိသည်ဖြစ်စေပြည်သူတွေအနေနဲ့မပေါ့ဆပဲအချင်းချင်းသတိပေးဖို့လက်ဆေးရနှာခေါင်းဆီးတက်တာလူစုလူဝေးရှောင်ဖို့ဒီအခြေခံကာကွယ်ရေးကိစ္စတွေကိုစက်ပြီးလုပ်ဖို့စေပညာရှင်တွေကတိုက်တွန်းပါတယ်မြန်မာအစိုးရကကာကွယ်ဆေးရဖို့အမေရိကန်တရုတ် UK ရုရှားအိန္ဒိယဒီနိုင်ငံတွေနဲ့တန်တမန်အရပူးပေါင်းဆောင်ရွက်နေပါတယ်ကိုဗစ်ရောဂါကူးစက်ခံရသူတစ်ကမ္ဘာလုံးမှာ85သန်းနဲ့သေဆုံးသူက2သန်းလောက်ရှိပါပြီမြန်မာနိုင်ငံမှာတော့အစိုးရရဲ့ဇန်နဝါရီ3ရက်ထုတ်ပြန်ချက်အတိုင်းဆိုရင်ကူးစက်ခံရသူက32,000ကျော်သေဆုံးသူက2,900ကျော်ရှိပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေသတင်းပို့နေရပါ။